မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဒုံးကျည်ထိပ်ဖူးထက်တာဝဲပြစ်ဒုံးကျည်တွေကိုဖျက်ဆီးဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့တဦးတည်းလင်းလင်းမြန်မြန်ဆုံးဖြတ်ပြီးကြိုတင်လက်ဦးမှုရယူတိုက်ခိုက်သွားနိုင်ကြောင်းသမ္မတဂျော့ချ်ဒဗျူဘုရှ်လက်ထက်ကထိတ်တန့်အစ်စ်မြင့်တန်တမန်ဟောင်းတဦးဖြစ်သူကပြောလိုက်ပါတယ်မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်ပြီး2003ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့6နိုင်ငံကိုယ်စားပြုအဖွဲ့မှအမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တာဝန်ယူခဲ့တဲ့တမ်မတ်ခရစ္စတိုဖာဟီးလ်ကဝါရှင်တန်မှာအစိုးရအပြောင်းလဲဖြစ်နေတယ်ဆိုတာကိုမြောက်ကိုရီးယားအနေနဲ့နားလည်သဘောပေါက်ထားဖို့လိုကြောင်းပြောပါတယ်။လာမယ့်တနင်္လာနေ့မှာကျင်းပမယ့်တောင်ကိုရီးယားအစိုးရရဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းရေးဆိုင်ရာသဘောထားအမြင့်အကြောင်းဆွေးနွေးမယ့်ညီလာခံမှာမစ္စတာဟီးလ်တက်ရောက်စကားပြောဖို့ရှိပါတယ်။မြောက်ကိုရီးယားရဲ့ရန်စကျူးကျော်မှုတွေနဲ့ပတ်သက်လို့လက်တုံပြန်သွားဖို့ရွေးကောက်ခံသမ္မတရဲ့သဘောထားနဲ့ပတ်သက်လို့အလေးပေးပြောကြသလိုထရန့်လက်ထက်မှာလည်းအမေရိကန်တွေရဲ့အရှိအအားကမဟာမိတ်နိုင်ငံတွေအပေါ်သဘောထားမပြောင်းလဲဘူးဆိုတာကိုလည်းပြောကြားခဲ့ပါတယ်